ဂျပန်ကမ်းရိုးတန်းမှာအမေရိကန်ဖြတ်သန်းသောဒဇင်းနဲ့ကုန်တင်သင်္ဘောကြီးဒစီတိုက်မိပြီးသင်္ဘောသား9ယောက်သေဆုံးခဲ့ရတဲ့ပတ်သက်လို့ဒီဖြစ်ရပြီးတနင်္လာနေ့ပါကြာတဲ့အထိဒီသင်္ဘောပေါ်ကဝန်ထမ်းတွေပါကြောင့်သတင်းမပို့နိုင်ခဲ့တာလဲဆိုတာကိုစုံစမ်းစစ်ဆေးနေကြအောင်အမေရိကန်နဲ့ဂျပန်ဆွေရရရှိတွေကပြောပါတယ်သင်္ဘောကြီးနစီတိုက်တဲ့အကြောင်းကိုမနေ့2နာရီခွဲလောက်မှမှသတင်းပို့လာတာဖြစ်ပေမဲ့တကယ်တမ်းတိုက်ခတ်မိတဲ့အချိန်ကမနေ့2နာရီခွဲဖြစ်တယ်လို့အမေရိကန်နဲ့ဂျပန်ဆွေရရရှိတွေကပြောပါတယ်။ရှာဖွေတွေ့ရှိတဲ့အချက်အလက်တွေအရ ACX Crystal ကုန်တင်သင်္ဘောဟာမနေ့2နာရီခွဲလောက်မှလာရလမ်းဘက် U-turn ပြန်လှည့်ခဲ့တယ်လို့ဆိုပါတယ်။ဒီဖြစ်ရဖြစ်တဲ့အချိန်ဟာလဲစနေနေ့မနေ့ခင်း2နာရီခွဲမှဖြစ်ပြီး USS Fitzgerald ကနေသတင်းပေးလာတဲ့2နာရီခွဲဆိုတဲ့အချိန်မဟုတ်ကြောင်းအမေရိကန်မှ9ရေတပ်ပြောခွင့်ရတဲ့ဦးကပြောပါရယ်သင်္ဘောနစီတိုက်မိတဲ့အချိန်မတိုင်ခင်အထိကုန်တင်သင်္ဘောဟာပုံမှန်အတိုင်းလဲပတ်နေခဲ့တဲ့ဆိုတာကိုဒီသင်္ဘောနဲ့ပတ်သက်တဲ့အချက်အလက်တွေအရသိရတဲ့အကြောင်း Nippon Yusen Company ပြောခွင့်ရနာနာမီမီဂူရိုကပြောပါရယ်အဖြစ်ပြက်နဲ့ပတ်သက်လို့သတင်းပို့ရမှာဘာကြောင့်နှောင့်နှေးခဲ့တယ်ဆိုတဲ့အချက်လက်ကိုတော့မသိရသေးပါဘူးအရေးပေါ်အခြေအနေဖြစ်ခဲ့တာကြောင့်သင်္ဘောဝန်ထမ်းတွေအနေနဲ့ချက်ချင်းဖုံးဆက်အကြောင်းကြားဖို့မတတ်နိုင်တာကြောင့်ဖြစ်တယ်လို့ဒီပြောခွင့်ရကဆိုပါရယ်အခုဖြစ်ရကိုအမေရိကန်ရေတဲ့ကမ်းခြေဆောင်တက်တဲ့ဂျပန်ကမ်းရိုးတန်းနဲ့တည်ယူပို့ဆောင်ရေးဘေးကင်းလုံခြုံရေးဆိုင်ရာဘုတ်အဖွဲ့တွေကစုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ